အမေရိကန်တက်ကစ်ပြည်နယ်ဒါလတ်မြို့ကဂုံတိုက်တစ်ခုမှာတနသမားတယောက်လက်ချက်နဲ့လူရှိဦးသေဆုံးပြီး9ဦးဒဏ်ရာရတဲ့အကြောင်းရဲတပ်ဖွဲ့ကပြောပါရယ် LM Premier Outlets ဂုံတိုက်ကပစ်ခတ်မှုမှာတနသမားကိုအနီးဝန်းကျင်မှာရှိနေတဲ့ရဲတပ်ဖွဲ့ဝင်တယောက်ကအသေးဖမ်းဆီးခဲ့တဲ့အကြောင်းလဲရဲတပ်ဖွဲ့ကစနေနေ့မှာပြောဆိုခဲ့တာပါတနသမားနဲ့သေဆုံးသူတွေဘသူဘဝဆူတာဘူးလို့အာဏာပိုင်တွေကသတင်းမထုတ်ပြန်သေးပါဘူးအခင်းဖြစ်ပြီးတဲ့နောက်ဂုံတိုက်ထဲကနေပြန်ထွက်လာသူတွေရဲ့အပြောအရသေဆုံးသူတွေတဲ့ကလေးတွေပါလိမ့်မယ်လို့လည်းခန့်မှန်းနေပါတယ်အမေရိကန်မှာဒီနေ့ထဲလူစုလိုက်ပြုံလိုက်ပစ်ခတ်ခံရမှုတွေထဲမှာစနေနေ့ပစ်ခတ်မှုဟာနောက်ဆုံးကြုံခဲ့ရတဲ့ဖြစ်ရပ်တစ်ခုပါNorth Eastern တက္ကသိုလ်နဲ့ပူးတွဲပြီး AP နဲ့ USA တူတွေသတင်းဌာနတို့ကစုဆောင်းထားတဲ့အချက်လက်တွေအရအစုလိုက်ပြုံလိုက်ပြစ်ခတ်ခံရမှုတွေဟာအမေရိကန်မှာတပတ်ကိုတစ်ချိန်လောက်နှုန်းနဲ့ဖြစ်ပွားနေတာတွေ့ရပါတယ်
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဟိုင်းဒိုမီတာ32 kHz 9383ညနဲ့9383ညဟိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလမ်းမီတာ190 kHz 1509ကနေပြောင်းထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တဲ့မြန်မာဘာသာအစီအစဉ်ရဲ့တနင်္ဂနွေနေ့ညပဲသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ဒီသတင်းပတ်တဲ့အင်ဒိုနီးရှားနိုင်ငံမှာကျင်းပမဲ့အရှိတောင်အရှေ့နိုင်ငံများအသင်းအာဆီယံခေါင်းဆောင်တွေရဲ့ထိပ်သီးစည်းဝေးပွဲမှာမြန်မာအရေးကလွှမ်းမိုးနိုင်တဲ့အလားအလာရှိနေပါတယ်။အင်ဒိုနီးရှားနိုင်ငံ Frost Joe မှာမေလ9ရက်နေ့ကနေ17ရက်နေ့ထိကျင်းပမဲ့ထိပ်သီးစည်းဝေးပွဲမှာမြန်မာနိုင်ငံရဲ့အချက်တဲဟာအဓိကဆွေးနွေးမယ့်ကိစ္စတစ်ခုဖြစ်တဲ့ဆိုပြီးတော့တာတမန်တွေကိုကူကပ်ပြီး AFP သတင်းကဖော်ပြခဲ့တာပါ။မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလ17ရက်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရေးအခြေအနေတွေနဲ့လက်နက်ကန်ပြုခတ်တွေပေါ်ပေါက်နေတာကိုဖြစ်ရှင်းမှုအာဆီယံဘုံသဘောတူညီချက်5ရဲ့ချမှတ်ထားပေမဲ့မြန်မာဆီအာဏာပိုင်တွေကပူးပေါင်းဆောင်ရွက်မှုမရှိဘူးဆိုပြီးဝေဖန်ခံနေရတာဖြစ်ပါတယ်။အာဆီယံအသင်းရဲ့အစစ်မြင့်စည်းဝေးပွဲတွေမှာလည်းစစ်ကောင်စီရဲ့ကိုယ်စားလှယ်တွေကိုတက်ရောက်ခွင့်တားမြစ်ထားတာပါ။အာဆီယံအလက်ကျဥက္ကဋ္ဌဖြစ်အင်ဒိုနီးရှားနိုင်ငံကအိရှင်ဖြစ်ကျင်းပမဲ့ထိပ်သီးစည်းဝေးပြီးထုတ်ပြန်မဲ့ကြေညာချက်ထဲမှာတော့မကြသေးရင်ကမြန်မာနိုင်ငံမှာလူများပြားသေဆုံးခဲ့ရတဲ့စစ်တပ်ရဲ့လေကြောင်းတက်ခတ်မှုကိုအပြင်းထန်ဝေဖန်ထားပြီးအကြမ်းဖက်မှုတွေချက်ချင်းရပ်ဆိုင်းမှုတောင်းဆိုလိမ့်မယ်လို့လည်းကြေညာချက်မူကြမ်းကိုကူကပြီး AFP သတင်းကဖော်ပြပါတယ်။ဒါမြန်မာအရေးကိုငင်းချက်တဲ့နည်းနဲ့ရရှိဖြစ်ရှာနိုင်အောင်သက်ဆိုင်သူတွေအားလုံးဆွေးနွေးညီနိုင်မှုအခြေအနေတစ်ရပ်ကိုဖန်တီးနိုင်မယ်တခုတည်းသောနည်းလမ်းဖြစ်တယ်လို့လည်းဖော်ပြထားပါတယ်။